ကျေးရွာအုပ်ချုပ်ရေးမှူးပြန်လည်ရွေးချယ်ခံရဖို့ရှိတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်။ရကွက်သူမဟုတ်ကျေးရွာအုပ်ချုပ်ရေးမှူးရွေးချယ်ခံထားမှုကိုဤဥပဒေတွေနဲ့အညီပြန်လည်ရွေးချယ်ခံအတာဝန်ပေးဖို့သမရယုံကနေပြည်ထရေးဝန်ကြီးဌာနကိုစာပေးဖို့ညွှန်ကြားခဲ့ပါတယ်။လူထုနဲ့ဓာတ်ရိုက်ထိတွေ့ပြီးဩဇာအာဏာကျင့်သုံးခွင့်ရှိတဲ့ပြည်ထရေးဝန်ကြီးဌာနအတွက်အဓိကရန်တရားဟာရက်ကြီးအုပ်ချုပ်ရေးမှုတွေဖြစ်တာကြောင့်ဒီအုပ်ချုပ်ရေးပိုင်းကိုအပြောင်းလဲလုပ်ဖို့ NLD အစိုးရတက်ကကြိုးပမ်းတာဖြစ်မယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ကိုညံဝင်းအောင်ကစုံစမ်းမေးမြန်းထားပါတယ်ရှင်
။တတိုင်းပြည်လုံးအနှံ့မှာရက်ွက်တို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးမှုတွေကိုပြန်လည်ရွေးချယ်တင်မြှောက်ပေးဖို့နိုင်ငံတော်သမ္မတရုံးကနေပြည်ထရေးဝန်ကြီးဌာနကိုအကြောင်းကြားတဲ့စာရစောင်ထွက်ပေါ်လာပါတယ်။ဒီစာဟာလျှို့ဝှက်စာဖြစ်ပြီးပေါက်ကြားသွားတာဖြစ်တယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရသူဦးစော်ထေက VOA ကိုရှင်းပြပါတယ်
။ဟုတ်အဲ့ဒါပေါ်ကျင်နေပြီပြနေတယ်ဒါပေမဲ့ကျွန်တော်တို့ကလျှော့ဝက်အဆင့်ရှိတဲ့စာတန်းဖြစ်နေစာရဖြစ်နေပြီးတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့စုံစမ်းရ comment ပေးလို့မရဘူ
း။ NLD အစိုးရကပြည်ထရေးဝန်ကြီးဌာနကိုအခုလိုလျှော့ဝက်တိုက်ရိုက်ညွှန်ကြားစာထွက်ပေါ်လာတဲ့ပတ်သက်ပြီးရကြေးအုပ်ချုပ်ရေးမှူးရွေးချယ်ရေးလုံထုံးလုံနီးဆိုင်ရာကိစ္စတွေကိုအထူးပြုလေ့လာနေတဲ့ဒေါက်တာနိုင်အောင်ကအခုလိုအမြင်ပါတယ်။
ဒီ energy အစိုးရကညွှန်ကြားချက်အရဆိုရင်အဲ့ဒီတော့ကရွေးထားတာတွေကိုအတိအမှန်မပြူဘဲနဲ့အစားကနေပြန်ရွေးပါဆိုတော့ပုံစံမျိုးဒီပြည်ထရေးဝန်ကြီးဌာနကိုပြောတာမျိုးဖြစ်တယ်ဆိုတော့လက်ပြပြဿနာကဘာလဲဆိုတော့ပြည်ထရေးဝန်ကြီးဌာနအောက်မှာဒီအုပ်ချုပ်ရေးမှုရှိနေတာဆိုတော့ကအဲ့ဒီကိစ္စတွေကိုအစိုးရကတိုက်ရိုက်စီစစ်နိုင်ခွင့်ရှိနေတာမဟုတ်ဘူးအဲ့တော့ဖြစ်နိုင်ခြေရှိတာဟုတ်ကဲ့ကျွန်တော်တို့အစင်းနဲ့ရွေးထားပြီးပါပြီမတ်လ30ရက်နေ့မတိုင်ခင်ဖြစ်အောင်အတွက်ကိုကျွန်တော်ရွေးထားပြီးပါလို့ပြောရင်လည်းအဲဒီ NLD ဥဆောင်တဲ့အစိုးရကိုအခုလောဆယ်သမရဝန်ကြီးကဘာလုပ်မလဲတော့မသိဘူးပေါ့နော်ဆိုတော့မဟုတ်ဘူးအစနေပြန်ရွေးပါလို့ပြောရလို့တိုးရတိုးဆိုလို့ရှိရင်လည်းအဲဒီကိစ္စကိုပြည်ထရေးဝန်ကြီးကနေပြီးတော့အစအဆုံးလိုက်နာပြီးဆောင်ရွက်ပါမလားတော့မသိဘူ
း NLD အစိုးရအနေနဲ့အခုလိုရက်ကြေးအုပ်ချုပ်ရေးမှုတွေပြန်လည်ရွေးချယ်ရေးလုပ်ဖို့လျှွေညွှန်ကြားလာတာဟာအစိုးရတခုတည်းအုပ်ချုပ်ရေးပိုင်းမှာအခြေခံအကြဆုံးအဆင့်ဖြစ်တဲ့ရက်ကြီးအုပ်ချုပ်ရေးအဆင့်ကိုပြောင်းလဲမှုလုပ်ဖို့လိုအပ်နေတာဖြစ်တယ်လို့ယူဆကြောင်းရက်ကွက်နဲ့ကျေးရွာအုပ်စုအုပ်ချုပ်ရေးမှူးရွေးချယ်တင်မြှောက်ရေးကိစ္စကိုအထူးပြုလေ့လာနေတဲ့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ
်တကယ်တမ်းပြောရင်ဗမာပြည်ရဲ့အုပ်ချုပ်ရေးပုံစံမှာဒီလူလူနဲ့တည်းရဲ့ထိတွေ့ပြီးတော့မှဩဇာအာဏာကျင့်သုံးခိုင်ပွင့်ရှိတဲ့လူတွေအားလုံးရဲ့ကျန်တရားကပြည်ထရေးဝန်ကြီးဌာနအောက်မှာရှိတယ်။အဲ့တော့အဓိကအကြဆုံးနေရာကတော့ဒီရက်ကွက်အစင်ကျေးရွာအစင်ပေါ့နော်။ဆိုတော့ကျွန်တော်တို့ကိုယ်တိုင်ပြောနေတာကတော့ဒီချက်ချင်းအုပ်ချုပ်ရေးဥတွေကိုပြောင်းသင့်တယ်ဆိုတဲ့ဥစ္စာမျိုးကျွန်တော်တို့အခုတိုက်တွန်းနေတာရှိရဲ့နှိုးဆော်နေတာရှိရဲ့ပြည်ထရေးဝန်ကြီးအောက်မှာထားဖို့မသိဘူး။နောက်ပြီးတော့မှလူလူတွေကိုယ်တိုင်ပို့ပြီးတော့မှရွေးချယ်တင်မြှောက်တဲ့စနစ်မျိုးဖြစ်ဖို့လိုတယ်။အခုဆိုလို့ရှိရင်အိမ်အောင်စုဦးစီးတွေကနေပဲဟိုမဲပေးခွင့်ရတယ်ဆက်ရှင်နေပြည့်တဲ့လူတိုင်းမဲပေးခွင့်မရဘူးဆက်အင်စုစနစ်နဲ့ရွေးချယ်တင်မြှောက်တယ်အစရှိရောဗျာဆိုတော့သူတို့လိုချင်တဲ့အုပ်ချုပ်ရေးပုံစံဖြစ်အောင်လုပ်ထိန်နိုင်တဲ့အနေအထားမျိုးအောက်ထပ်မှာရှိနေတာပဲကြုံးမဲ့ဆိုလို့ရှိရင်တော့အဲဒီအုပ်ချုပ်ရေးစနစ်အားလုံးကိုပြည်ထရေးဝန်ကြီးကကံနေပြည်ထရေးဝန်ကြီးဆိုတာစစ်တကလူကဖြစ်ထားတဲ့လူကြုံးမဲ့ဆိုတော့စစ်တကရန်ငယ်အုပ်ချုပ်ရေးမှုအောက်ရောက်တဲ့မှာရောက်နေတဲ့ဒီအရက်ဖက်အုပ်ချုပ်ရေးရန်ငယ်ဖြစ်နေတယ်
ရကြေးအုပ်ချုပ်ရေးမှုတွေကိုသမရဦးသိန်းစိန်တက်တန်းမကုန်ခင်2015ရွေးကောက်ပွဲမတိုင်ခင်ကာလကနေပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းရွေးချယ်ခဲ့ကြပါတယ် NLD အစိုးရအာဏာမရခင်အခုလိုအပြီးသက်ရွေးချယ်မှုတွေရောက်အရင်အစိုးရနဲ့နှီးဆက်သူတွေကိုကြိုတင်နေရချသွားတဲ့သဘောလို့ဝေဖန်သူတွေရှိနေပါတယ်ဒီအချက်နဲ့ပတ်သက်လို့မွန်ပြည်နယ်မော်လမြိုင်မြို့အောက်ကျင်းရက်ွက်အုပ်ချုပ်ရေးမှုဦးတောင်းထိုက်ကသူ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်
ဒီအစိုးရအသစ်ရောင်းလာတဲ့အခါမှာဒီအုပ်ချုပ်ရေးမှုတွေကိုအသစ်ပြန်ပြီးတော့ရွေးချယ်မယ်တပြန်လဲကုန်ပြီဆိုတဲ့အခါကျတော့အဲ့လိုရွေးချယ်မယ်ဆိုတဲ့စီမှာ NLD အစိုးရအနာမရသေးခင်မှာသူတို့လှုပ်ဆက်ရှိတာကိုပြီးအောင်လှုပ်လိုက်တယ်အဲ့ဒီလှုပ်လိုက်တဲ့ဟာကိုဒါသူ့လူတွေကိုကြိုတင်ပြီးတော့ထည့်ထားလိုက်တယ်ဘာညာဆိုပြီးတော့စွဲတာလေးတွေပြောကြဆိုကြတာလေးတွေရှိတယ်ဒါပေမဲ့တကယ်ကတော့မဟုတ်ဘူးသူလှုပ်တင်လှုပ်ထိုက်တာကိုလှုပ်ထားပြီးတော့နောက်ဆိုရကြတော့မှနောက်ဆိုရကဆက်လုပ်မယ်ဆိုလဲလုပ်ပါအခုလိုမျိုးပေါ်ညကြက်လာပြီးလုပ်မယ်ပြီမယ်အဲ့ဒီသဘောပဲ
ရက်ွက်ကြေးရအုပ်ချုပ်ရေးမှုတွေကိုအများစနသဘောအရရွေးချယ်တင်မြှောက်တာမျိုးရှိပေမဲ့မြို့နယ်အဆင့်အုပ်ချုပ်ရေးမှုထွေအုပ်တွေကိုတော့ပြည်ထရေးဝန်ကြီးဌာနကသာစိတ်ကြိုက်တက်ရိုက်ရွေးချယ်ခံထားခဲ့ပါတယ်ရက်ကြေးအုပ်ချုပ်ရေးမှုတွေရွေးချယ်မှုဆိုင်ရာဤဥပဒေကိုသမရဦးသိန်းစိန်လက်ထက်လွှတ်တော်မှာနှစ်ကြိမ်ဆွေးနွေးအတည်ပြုခဲ့ပြီး ရာကြီးအုပ်ချုပ်ရေးမှုတွေရဲ့တက်တန်းဟာလွတ်တော်တက်တန်းအတိုင်းဖြစ်ရမယ်လို့ပထမပိုင်းမှာသတ်မှတ်ခဲ့ပေမဲ့နောက်ပိုင်းမှာတော့သမ္မတရဲ့တက်တန်းနဲ့အညီဖြစ်ရမယ်လို့ပြင်ဆင်သတ်မှတ်ခဲ့ပါတယ်ခင်ဗျာ